နိုင်ငံကနေမြန်မာနိုင်ငံတာချီလိမ့်မျိုးကိုထွက်ပြေးသွားခဲ့တဲ့လူသက်သေးခင်ဖြစ်ဆွဆွဲခင်ရသူထိုင်းအမျိုးသမီး၃ဦးကိုမြန်မာအာဏာပိုင်တွေဘက်ကမဲဆိုင်တာချီလိမ့်ချစ်တီရတရားပေါ်ကနေတဆင့်ဇွန်လ၃ရက်နေ့ညနေပိုင်းမှာထိုင်းအာဏာပိုင်တို့ထံတရားဝင်ပြန်လည်လွှဲပြောင်းပြရခဲ့ပါတယ်အပြည့်စုံကိုထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းတင်ဒါမအေးမာကတင်ပြပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာလူသတ်မှုနဲ့ဆွဆွဲခံရပြီးမြန်မာနိုင်ငံတာချီလိမ့်မျိုးဘက်ကိုဖက်ပြေးတင်းချောင်နေတဲ့တရားခံအဖြစ်ဆွဆွဲခံလိုက်ရတဲ့ထိုင်းမျိုးသမီး၃ဦးကိုဇွန်လ၃ရက်နေ့ထိုင်းစံတော်ချိန်ည၉နာရီခန့်ကမြန်မာအာဏာပိုင်တွေကထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးခဲ့ကြောင်းတာချီလိမ့်မျိုးကတူကပြောပြပါတယ်
အဲ့ဟုတ်တယ်ကဘယ်မှာလှည့်ပြရတာဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ပါလေ
အဲ့ညာဘက်၈နိုင်ခွဲ၈နိုင်ခွဲ၈နိုင်၈နိုင်ခွဲလောက်ကလွှဲတာတကားခလေးမှာလာလွှဲတယ်ခင်ဗျာ
ဆိုတော့သူကတာချီလေးမျိုးမှာရောအဲ့ဒီအဲ့ရစ်ပါအဲ့လိုအဖမ်းကြီးတွေကအဲ့လိုလိုက်ရှာနေတာတော့အဲ့လိုမျိုးဖြစ်လာများများဖြစ်လာ
ညာမရှိဘူးခင်ဗျာဒီလူသုံးလောက်ပဲအမရေဘယ်လိုပြောမလဲဆိုလူကမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာပတ်စုပေါ်မှာတင်ထားတဲ့ဥစ္စာဘယ်လိုပြောမလဲဟိုဟာဖုန်းထဲမှာ line ထဲမှာဆက်ပြီးရတဲ့ဥစ္စာကျောင်းဗမာပြည်ကမှာပဲသူတို့တိတ်ဆောင်နေတယ်ဆိုတော့တရင်ကိုတော့သူကထိုင်းဘက်ကနေပြင်လေးတယ်ခင်ဗျဟု
တ်က
ဲ့ဒါမှမဟုတ်မင်းကတော့ပြန်ပြီးတော့လွှဲပေးလိုက်ပြီခင်ဗျဆို
တော့ပြင်ပေးလိုက်
တော့ဗမာ
တချီလိုက်မှတဲတရှာနေကြလား
တချီလိုက်ဆောင်ကြအဲ့လိုကြောင့်တော့အဲ့လိုကြောင့်ရုပ်ဆိုးတိုင်းတာမျိုးတော့မရှာဘူးခင်ဗျ
တနေ့ရက်တော
့ဟုတ်ကဲ့ခင်ဗျဟု
တ်တနေ့ရက်တော့ကြာ
ပါဟောအမတပတ်စေတော့ကြာမယ်ခင်ဗ
ျလွှဲပြောင်းပေးမှုမှာပါဝင်ခဲ့တဲ့မြန်မာအာဏာပိုင်တွေကိုတော့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလူသက်တရားခံတွေအဖြစ်ဆွဆွဲခံရသူအမျိုးသမီးတွေဟာဆိုင်းနိုင်ငံကာရာအိုကေဆိုင်တွေမှာအလုပ်လုပ်ရင်းနဲ့အသက်မွေးဝမ်းကြောင်းနေကြသူများဖြစ်ပါတယ်ဒီထဲကအဓိကတရားခံအဖြစ်ဆွဆွဲခံရတဲ့အသက်24နှစ်အရွယ်ဆိုင်းနိုင်ငံသူပီယာနုပလီယိုဟာလူသက်မှုမှာတရားပါလို့ယူဆရတဲ့အမျိုးသမီးနှစ်ဦးနဲ့အတူမြန်မာနိုင်ငံတာချီလိမ့်မြို့ကအိမ်တလုံးမှာပေါင်းနေထိုင်နေတာဖြစ်ပြီးထိုင်းနိုင်ငံကလည်းဖက်ပြေးလွမြောက်ခဲ့ပြီးရတရပတ်ခန့်ကြာတဲ့အခါမှာမြန်မာအာဏာပိုင်တွေကရှာဖွေတွေ့ရှိသွားပြီးထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့ပြီးမဲ့အဓိကတရားခံအဖြစ်ဆွဆဲခံနိုင်ရသူအမျိုးသမီးဟာမြန်မာအာဏာပိုင်တွေထံကိုကိုယ်တိုင်တွားရောက်ဖမ်းဆောင်ခဲ့တယ်လို့လည်းချင်းရိုင်ခရိုင်ရဲမှူးကြီးကထိုင်းသတင်းဌာနတစ်ခုဖြစ်တဲ့ဒနေရှင်းသတင်းမှာပြောဆိုထားပါတယ်တရားခံအဖြစ်ဆွဆဲခံနိုင်ရသူအမျိုးသမီး၃ဦးဟာထိုင်းမြန်မာလာအို၃နိုင်ငံရွှေစိမ်းကန်ဒေသမှာကာရာအိုကေပျော်တော်ဆက်မယ်တွေအဖြစ်လုပ်ကိုင်ဆောက်တောင်းနေကြသူများဖြစ်ပါတယ်။ချင်းရံခေရင်တွင်းကနာမည်ကြီးကာရာအိုကေဆိုင်တစ်ခုကအသက်22နှစ်အရွယ်နောင် M ဆိုတဲ့အမျိုးသမီးကိုတရားခံ၃ဦးကပူးပေါင်းကြံစီဆက်ဖြတ်ခဲ့တယ်လို့လည်းဆိုပါတယ်။သူတို့တွေရဲ့ပြောကြားချက်အရတက်ဖြတ်ဆိုင်ရတဲ့အမျိုးသမီးကိုကားကစီးပေါ်တင်ပြီးမိမျောတဲ့အထိထုရိုက်ခဲ့ပြီးတဲ့နောက်တက်ဖြတ်ခဲ့တာလို့ဆိုပါတယ်။တင်ဆုံးသူနဲ့သူတို့ဟာရန်ကျိုးရှိပြီးအဓိကတရားခံရဲ့အမျိုးသားမူရစေဝါရောင်းဝယ်တည်ဆောင်တာကိုရဲဘော်တရင်ပေးခဲ့တဲ့အတွက်သူ့အမျိုးသားဟာထောင်ကျသွားခဲ့တယ်လို့လည်းဆိုပါတယ်။ဒီအတွက်ထောင်ကျနေသူအမျိုးသားအတွက်ကလေးစားချေတဲ့စက်ပြတ်မှုအဖြစ်ထိုင်းသတင်းတွေမှာတော့ဖော်ပြနေပါတယ်။အဓိကတရားခံအဖြစ်ဆွဆွဲခံရသူအမျိုးသမီးနဲ့ပတ်သက်လို့ထိုင်းသတင်းတွေမှာဖော်ပြချက်အရဝီရစီဘောက်ခိုင်းနေတဲ့အဆက်အသွယ်ရှိသူစင်ကာပူမလေးရှားစတဲ့အာရှနိုင်ငံတွေကိုတွားရောက်ပြီးကာရာအိုကေလုပ်ငန်းတွေမှာလုပ်ကိုင်နေသူဖြစ်တယ်လို့လည်းရေးသားဖော်ပြနေပြီးမယ်။သူတို့ရဲ့ရဲစစ်ဆေးချက်ကတော့ထွက်မလာသေးပါဘူး။ဒီသတင်းဟာထိုင်းနိုင်ငံမှာနာမည်ကြီးနေပြီးမယ်။ငြင်းငြင်းဆန်ဆန်ဖမ်းမိတဲ့ပုံမှာလည်းနေခွန်းထုတ်နေကြတာပါ။အခုလောလောဆယ်မှာတော့ထိုင်းအနာပိုင်တွေကအမျိုးသမီး၃ဦးကိုဖမ်းဆီးထားပြီးစစ်ဆေးနေဆဲဖြစ်ပါတယ်ရှင်။